မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့တဲ့နောက်မှာမြန်မာပထမဆုံးဂျိုလူကိုအတောင်မပြူသေးတဲ့ကမ္ဘာမြေပြင်အထက်မိုင်250ကျော်မှာရှိတဲ့ ISS နိုင်ငံတကာအာကာသစခန်းမှာယာယီသိမ်းထားဖို့ဂျပန်အာကာသအေဂျင်စီနဲ့ဂျပန်တက္ကသိုလ်တို့ကဆုံးဖြတ်ခဲ့ကြောင်းဂျပန်တက္ကသိုလ်တာဝန်ခံအရာရှိတွေကပြောပါတယ်။မြန်မာနိုင်ငံကပထမဆုံးစစ်တင်တဲ့ဂျိုလူကိုမြန်မာနိုင်ငံလီကျောင်းနဲ့အာကာသပညာတက္ကသိုလ် MAE နဲ့ပူးတွဲပြုလုပ်တဲ့စီမံကိန်းများဂျပန်နိုင်ငံဟိုကဲဒိုတက္ကသိုလ်ကတိစောက်ပေးကြတာဖြစ်ပါတယ်။ဒီဂျိုလူမှာကီလိုဂရမ်50လေးနဲ့ဂျိုလူအသေးလေးနှစ်ခုပါဝင်ပြီးနိုင်ငံတွင်းစိုက်ပျိုးရေးနဲ့ငါးလုပ်ငန်းဌာနအတွက်စောင့်ကြည့်လေ့လာမှုတွေလုပ်ဖို့ကင်မရာတွေကိုတပ်ဆင်ထားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်ကဖက်ဒရယ်တရက်အာဏာသိမ်းခဲ့တဲ့နောက်ဒါကိုစစ်တပ်အတွက်အသုံးပြုမှာကိုလူခွင့်လှုပ်ရှားသူတွေနဲ့ဂျပန်အရာရှိတချို့ကစိုးရိမ်ခဲ့ကြတာဖြစ်ပါတယ်။ဒါကြောင့်ဟိုကဲဒိုတက္ကသိုလ်ကဂျပန်အာကာသစူးစမ်းရေးအေဂျင်စီဂျက်ဆန်နဲ့ဆွေးနွေးပြီးအခုလိုထိန်းသိမ်းထားလိုက်တာဖြစ်ကြောင်းတက္ကသိုလ်တာဝန်ခံတွေကရိုက်တာကိုပြောပါတယ်။ဂျိုလူဟာစစ်တပ်အတုံးချဖို့လုပ်တာမဟုတ်ဘဲစစ်တပ်နဲ့ဘာမှမပတ်သက်ခြင်းကြောင့်လဲအမည်မဖော်လို့တဲ့မြန်မာဂျိုလူစီမံကိန်းဆိုင်ရာဂျပန်တာဝန်ခံတဦးကပြောပါတယ်။ဒီဂျိုလူနဲ့ပတ်သက်ပြီးဘာလုပ်ရမလဲဆိုတာဆွေးနွေးခဲ့ကြကြောင်းလဲအခုတော့ဒီအစီအစဉ်ကိုရပ်ဆိုင်းထားပြီးပြန်ပြီးဆက်မယ့်အချိန်တော့မသိသေးဘူးလို့လည်းပြောပါတယ်။ဒီဂျိုလူကရတဲ့အချက်လက်တွေကိုဂျပန်တက္ကသိုလ်ကလည်းစုဆောင်းမှဖြစ်ပြီးမြန်မာရာရှိတွေတိုက်ရိုက်ရနိုင်မှာမဟုတ်ကြောင်းလည်းပြောပါတယ်။ဒါပြင်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးချိန်ကစလို့ MAEU တက္ကသိုလ်ပါမခချုပ်ဒေါက်တာကြည်တန်းနဲ့အဆက်အသွယ်မရကြောင်းလည်းပြောပါတယ်။ဒီဂျိုလူကို NASA American Agatha စူးစမ်းရေးဌာနက February 20ရက်နေ့မှာ ISS နိုင်ငံတကာ Agatha စခန်းစီကိုအခြားပစ္စည်းကလေးတွေနဲ့တူလွှတ်တင်ခဲ့တာဖြစ်ပြီးအဲ့ဒီအချိန်ကလေးကဂျပန် Agatha စူးစမ်းရေးဂျက်ဆန်ရဲ့ကီဘိုစူးစမ်းရေးရင်ထဲမှာတင်ထားတာဖြစ်ပါတယ်။